မင်္ဂလာညနေခင်းပါရှင်။2019ခုနှစ်မေလ10ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပါကစ္စတန်နိုင်ငံကဖျားချောင်းတစ်ခုပြည်ပမှာဒီနေ့စောပိုင်းပောက်ကွဲမှုဖြစ်ရာကလူရှိဦးထံမှနေသိဆုံးသွားပါတယ်ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုချော်ဆိုးတို့သမရရဲ့လူငင်းချင်တာဝင်းမင်းနဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်သမရအင်ပြီတော်ကကြိုဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ
အခုညနေခင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာလေးထဲမှာနေပြည်တော်မှာဒီကနေ့နောက်ဆုံးပိတ်ကျင်းပခဲ့တဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးအတွက်ငြိမ်းချမ်းမြေတာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲဖွင့်ပွဲမှာတော်အောင်ဆန်းစုကြည်ကဘလို့တိုက်တွန်းခဲ့ပါသလဲ
ပဋိပက္ခကြောင့်ဒုက္ခရဲ့မြေရောက်နေသူတွေကိုအပြည့်အဝကူညီစောင့်ရှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများ
ငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံကိုးကွယ်သူတွေအပေါ်တိုက်တွန်းချက်နဲ့အတူနှာစင်နိုင်ပါတယ်ရှင်။မနေ့ကတော့သမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့ရိုက်တာသတင်းတောက်ကိုဝလုံစနီးနဲ့ VOE ရဲ့တည်ထန့်ဆက်သွယ်မေးမြန်းချက်နဲ့အတူကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာယင်အန္တရာယ်ကင်းရှင်းရေးလှုပ်ရှားမှုမှာမြန်မာနိုင်ငံယင်နဲ့လမ်းအန္တရာယ်ကင်းရှင်းရေးအဖွဲ့ကရောဘာတွေများလှုပ်ရှားဆောင်ရွက်ခဲ့တယ်လဲဆိုတာနှာစင်ကြရပါမယ်။နောက်ပိုင်းမှာတော့အမေရိကန်ရဲ့လက်ရှိသမ္မတရွေးကောက်ပွဲကာလကရုရှားနဲ့ပူးပေါင်းဆောင်ရွက်မှုရှိမရှိအစီရင်ခံစာရဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းပြောပြပေးသွားမှာပါရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။ပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောင်းမြို့ကဖျားချောင်းအပြင်ဘက်မှာဒီနေ့စောပိုင်းပောက်ကွဲမှုဖြစ်ရာကလူရှိဦးထံမှနေသိဆုံးပြီး20ကျော်ဒဏ်ရာရသွားပါတယ်။ဖျားချောင်းဝင်ပေါ်ကတခုနီးရက်ထားတဲ့ရေကားတစ်စင်းကိုပြစ်မှတ်ထားပုံရတဲ့တက်ခတ်မှုတွင်ရက်တက်ဖို့ရငါးဦးသေဆုံးကြောင်းလဲအခင်းပြေပန်ချက်ပြင်းနဲ့စုံစမ်းရေးရှိချုပ်ကပြောပါရယ်ပါကစ္စတန်မှာအကြီးဆုံးနဲ့အလဲပတ်လာသူအများဆုံးဖျားချောင်းတွေကတခုဖြစ်တဲ့ဒါဒါဒါဘာလို့ဒေသခံတွေခေါ်ကြတဲ့စတီယာဇုခေဆူဖီဖျားချောင်းဟာ2010ပြည့်နှစ်ကလူပေါင်း40သေဆုံးခဲ့တဲ့ပောက်ကွဲမှုအပဝင်အရင်ကလဲတက်ခတ်မှုတွေကြုံခဲ့ရပူပါရယ်နောက်ပိုင်းမှာတော့ရဲလုံခြုံရေးတွေနဲ့အဆောင်ချက်ထားခဲ့တာပါပောက်ကွဲမှုဖြစ်ခဲ့ပြီးနောက်မှာတော့ဖျားချောင်းတာဝန်ရှိသူတွေကတကားရီအားလုံးကိုပိတ်ခဲ့ပြီးဖျားချောင်းနဲ့ရောက်နေသူတွေကတော့နောက်ပိုင်းမှာနောက်ဖေးဘောက်ကနေထွက်ခဲ့ကြရပါတယ်အခင်းဖြစ်ရနေရာကတော့ရဲတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်တက်ဖြစ်တာဝန်ရှိသူတွေပိတ်ဆို့လုံခြုံရေးယူခဲ့ကြတာပါပြည်နယ်ဝန်ကြီးချုပ်အိုစမာဘော့စတာလည်းတခြားမျိုးတွေကိုအလဲပတ်သွားမဲ့ခီးစင်တွေဖြစ်လိုက်ပြီးအခြေအနေကိုဆန်းစစ်နိုင်မှုအရေးပေါ်အစီအမြင်လုံခြုံရေးအစည်းအဝေးတစ်ခုလည်းခေါ်ယူခဲ့ပါတယ်အစ္စလမ်ဘာသာဝင်ရဲ့ရမဒန်ဥပုပ်ဒုတိယနေ့ဖြစ်ပါကစ္စတန်နိုင်ငံမှာဆင်နွှဲနေစဉ်တက်ခတ်မှုနဲ့ကြုံခဲ့ရတာပါ
ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရေးကိုပုတ်ခတ်စော်ကားတဲ့ဆိုရဲဆွဲချက်နဲ့တည်တံ့ချမှတ်ခံခဲ့ရတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးနိုင်ငံထဲကနေထွက်ခွာသွားပြီးဆိုရဲသတင်းတွေထွက်ပေါ်လာပါတယ်။အာရှပီပီတိုင်းပြည်ထဲကနေထွက်သွားတဲ့သတင်းကိုပါကစ္စတန်သတင်းဌာနအတော်များများကပုတ်ထူးနေမှာဖော်ပြခဲ့တာပါ။အာရှပီပီနဲ့သူ့ရဲ့မိသားစုကိုနိုင်ငံရေးခေါ်လုံခွင့်ပေးတဲ့ကနေဒါနိုင်ငံကိုထွက်ခွာသွားတယ်လို့သူ့ရဲ့ရှင်နေ Safe Wool Maluk ကပြောကြောင်း Reuters သတင်းကပြောပါရယ်။ပန်ချက်ပြည်နယ်ထဲကယာကင်တစ်ခုမှအလုတ်အူလုတ်တဲ့မွတ်စလင်အမျိုးသမီးတွေနဲ့စကားအခြေအတင်ဖြစ်တဲ့အချိန်မှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုအာရှပီပီကပုတ်ခတ်စော်ကားခဲ့တယ်ဆိုပြီးဆွဆွဲချက်နဲ့2009ခုနှစ်မှာအမှုခင်းဖြစ်ခဲ့တာပါ။အစ္စလမ်ဘာသာဝင်မဟုတ်တဲ့အာရှပီပီခတ်လာပြီးတဲ့ရေကိုမတောင်းနိုင်ဘူးဆိုပြီးညင်းဆိုင်ရာကအငြင်းအခုန်ဖြစ်ခဲ့ကြတာဖြစ်ပါတယ်။အာရှပီပီအပေါ်2019ခုနှစ်မှာချမှတ်ခဲ့တဲ့တည်တံ့ကိုပါကစ္စတန်တရားရုံးချုပ်ကရုပ်သိမ်းပြီးမနစ်ကတရက်သေးလွတ်ပေးလိုက်တဲ့အပေါ်သဘောရတင်းမာတဲ့အစ္စလမ်ဘာသာရေးကောင်ဆောင်တွေကစန့်ကျင်ခဲ့တာပါ။အဲ့ဒီလိုတရက်သေးလွတ်ပေးခဲ့တဲ့အတွက်သဘောရတင်းမာတဲ့အစ္စလာမစ်နိုင်ငံရေးပါတီTLP ဦးဆောင်တဲ့ဆန္ဒပြပွဲတွေပါကစ္စတန်နိုင်ငံသားဝန်ပေါ်ပေါက်ခဲ့ပြီးတော့အကြမ်းဖက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်
။ UN နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်တချို့ကိုဆက်လက်လိုက်နာတော့မှမဟုတ်တဲ့အကြောင်း UN သမ္မတဟာဆန်ရူဟာနီကဒီနေ့ပဲကြေညာလိုက်ပါတယ်။တန်ဆင်ထားတဲ့ UN အနေနဲ့ရေလေးပစ္စည်းတွေစုဆောင်းမှုပေါ်ကန့်သတ်ချက်ကိုဆက်လက်လိုက်နာမှာတော့မဟုတ်တဲ့အကြောင်းပြောဆိုလိုက်တာပါ။နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားသလို UN ပေါ်စီးပွားရေးရာပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့ပြီးတဲ့နောက်စာချုပ်မှာလက်မှတ်ရေးထိုးတဲ့ကျန်နိုင်ငံတွေအနေနဲ့သဘောတူညီချက်တိုင်းလိုက်နာရမယ့်အစား UN နိုင်ငံရဲ့ရင်းနှီးတဲ့ဗန်လုံခန်းတွေပေါ်အမေရိကန်ရဲ့တံခတ်မှုတွေကိုလက်ခံခဲ့ကြတယ်လို့လည်း UN သမ္မတကပြောဆိုခဲ့ပါတယ်ပြင်ဆင်နိုင်မှုရပ်ပေါင်း60အချိန်ပေးမှဖြစ်ပြီးနောက်တစ်ဆင့်အနေနဲ့အစ်မြင့်ယူရိနီယံသက်ဆင်မှုတွေကို ိုပြန်လည်ဆက်တင်သွားမယ်အကြောင်းလည်းပြောဆိုခဲ့တာပါ။စာချုပ်ပွဲကျန်နိုင်ငံနေနဲ့ယူရိုနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ်ဆိုရင်စာချုပ်ပွဲစည်းမျဉ်းတွေကိုပြန်လည်လက်နံမှာဖြစ်တဲ့အကြောင်းလည်းယူရိုသမ္မတကပြောပါရယ်။အမေရိကန်ရဲ့လိုရတရားယူရိုအတွက်ရွေးစရာလမ်းမရှိသလိုစာချုပ်ပွဲကျန်နိုင်ငံနေနဲ့အခြေအနေတွေကိုပြောင်းလဲနိုင်မယ်အခွင့်အလမ်းအနည်းချင်းသာကျန်တော့တဲ့အကြောင်းလည်းယူရိုနိုင်ငံကြ ాయి ဝန်ကြီးမိုဟာမက်ယာဘက်ဇာရက်က Twitter လူမှုကွန်ရက်ကနေပြောဆိုထားပါရယ်။American Britain ပြင်သစ် Russia တရုတ် Germany နိုင်ငံတွေနဲ့ UN တို့ကြားသဘောတူညီချက်အရသက်ဆင်ပြီးသား Uranium တွေကိုအကန့်အသတ်နဲ့သာစုဆောင်းခွင့်နဲ့ရောင်းချခွင့်ပြုထားတာဖြစ်ပါတယ်
။ Venezuela ရဲ့ထောက်လှမ်းရေးဌာနဟောင်းပေါ်ချမှတ်ထားတဲ့ American ပြည်ထောင်စုရဲ့အရေးယူတန်ခတ်မှုတွေရုပ်သိမ်းလက်ကြောင်း American ဒုတိယသမ္မတ Mike Pence ကကြေညာခဲ့ပါတယ်။ဒါပေမဲ့ Venezuela နိုင်ငံရဲ့တရားရုံးချုပ်လက်အောက်ခံရဲစခွတ်တရားသူကြီး25ဦးကိုအရေးယူနိုင်ခြေရှိတယ်လို့သတိပေးလိုက်တယ်လို့သမ္မတ Nicolas Maduro ကိုဖြုတ်ချဖို့နှိမ့်လန့်အလုံးကိုစဉ်းစားနေတယ်လို့ပြောပါတယ်။ American နိုင်ငံခြားရေးဌာနမှကျင်းပတဲ့ America တိုက်နိုင်ငံများညီလာခံမှာသူ့သမ္မတ Pence ကစီးရဲအရာဆောင်ရွက်နိုင်ခြေရှိကြောင်းပြောဆိုရမှာတော့တက်ရောက်လာသူတွေကတိတ်ဆိတ်စွာတုန်ပြန်ခဲ့တာပါ။ Venezuela နိုင်ငံမှာလွတ်လပ်ရေးရတဲ့အထိပြည်သူတွေဖက်ကဆက်လက်ရပ်တည်ရမယ်လို့ကတိပြုပြောဆိုရမှာတော့ညီလာခံတက်ရောက်လာသူတွေကလက်ခုပ်တီးပြီးတော့ထောက်ခံမှုကိုပြသခဲ့ပါတယ်။ Venezuela ဒုက္ခသည်တွေနဲ့အခြားလိုအပ်နေသူတွေအတွက်ငားလာတာကျန်းမာရေးစောင့်ရှောက်ပေးမယ်။ American စစ်သည်မော်စေယုံကြီး USNS Comfort ကိုအဲ့ဒီဒေသစီဂျွန်လာမှာဆီလို့မယ်လို့လည်း Mr. Pence ကအတည်ပြုပါတယ်။သမ္မတ Maduro ဖက်ကနေအတိုက်ခံပဲပြောင်းလာတဲ့ Venezuela ရဲ့ SCBIN ထောက်လှမ်းရေးအကြီးအကဲဟောင်းဖိုချုပ်ကြီး Manuel Fagura ပေါ်အရေးယူတန်းခတ်ထားတာကို American ဘဏ္ဍာရေးဝန်ကြီးဌာနကအင်္ဂါနေ့မှာပယ်ဖျက်ပေးခဲ့ပါတယ်။သမ္မတ Maduro အပေါ်ထောက်ခံမှုအားနည်းသွားစေဖို့ရည်ရွယ်ပြီးတော့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရအရာရှိ150ရုပ်ပေါ်အမေရိကန်အစိုးရကအရေးယူတန်းခတ်ထားတဲ့အထက်မှာထောက်လှမ်းရေးအကြီးအကဲ Fagura လည်းသူအပါအဝင်ဖြစ်ပါတယ
်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်လေးဝက်ချဲအုပ်တွေဖောက်ပြမှုနဲ့ထောင်နှံခရီးနှစ်ချက်ခံနေရတဲ့ Writer သတင်းတော်ကိုအလုံးနဲ့ကိုကျော်စိုးဦးတို့ကိုသမရရဲ့လူငင်းချက်နာဝင်အမိတ်နဲ့လွတ်မြောက်လာတဲ့အပေါ် American သမရအင်ပီရိုကကြိုဆိုလိုက်ပါတယ်2019ဒီဇင်ဘာလကလေးကရပ်ပေါင်း900ကျော်ဖမ်းဆီးခံရပြီးနောက်မိသားစုနဲ့ပြန်လည်ဆုံဆီးခွင့်ရတဲ့အပေါ်ဝမ်းမြောက်မိတဲ့အကြောင်းအင်ပီရိုကြေညာချက်ကဖော်ပြလိုက်တာပါမြန်မာနိုင်ငံကဖမ်းဆီးခံတခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။မနေ့တုန်းကပဲ American ဒုတိယသမ္မတ Mike Pence ကလည်းသတင်းလုတ်လုပ်ရင်ဖမ်းဆီးခံရတဲ့ Reuters သတင်းတော်နှစ်ယောက်လွတ်မြောက်လာတဲ့အပေါ်ကြိုဆိုကြောင်းပြောဆိုလိုက်သလိုနိုင်ငံခြားရေးဝန်ကြီး Mike Pompeo ကလည်းသတင်းတော်တွေကိုလွှတ်ပေးတဲ့အပေါ်ကြိုဆိုပေမဲ့ကြံနေသေးတဲ့ဖမ်းဆီးခံသတင်းသမားတွေလွှတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပုံမှန်ရရှိဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။သတင်းတော်ကိုယ်ပါလုံးနဲ့ကိုကျော်စိုးဦးတို့ကတော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တရင်ယူနေတော့2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လက်ဝဲတရင်ချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခံခဲ့ရတာဖြစ်ပါတယ်။တရင်နောက်နှစ်ယောက်လွတ်မြောက်လာတဲ့ပုံမှာတော့အမေရိကန်နာမကကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းတရင်လူလက်ခွင့်နဲ့လူခွေရေးလှုပ်ရှားမှုအဖွဲ့တွေကလည်းကြိုဆိုခဲ့ကြပေမဲ့မြန်မာနိုင်ငံမှာတရင်သမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ဖိနှိပ်မှုတွေနဲ့ချင်းချောက်မှုအန္တရာယ်တွေရှိနေစေဖြစ်တာကိုလည်းသတိပေးခဲ့ကြပါတယ်
။1985နဲ့1996ခုနှစ်အတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာ1ဘီလီယံကျော်ဆုံးရှုံးခဲ့တာကြောင့်အဲ့ဒီ10နှစ်တာကာလတည်းကရှင်းတဲ့အတွက်အစိုးရစီကနေအခွန်ကင်းလွတ်ခွင့်ရခဲ့တယ်လို့ The New York Times သတင်းစာကြီးကအင်္ဂါနေ့မှာဖော်ပြလိုက်ပါတယ်။သမ္မတထရမ့်ကသူဟာကိုယ်ပိုင်အစွမ်းအစနဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်လာသလိုအပေးအယူလုပ်တဲ့နေရာမှာလည်းဆရာတစုဖြစ်တယ်ဆိုပြီးပြောဆိုလာတာပါ။အမေရိကန်အခြားအခွန်ဝန်ထမ်းတွေတဲ့ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကတစ်နှစ်ထက်တစ်နှစ်အရှုံးပေါ်ခဲ့တယ်လို့ The New York Times သတင်းစာကဆိုပါတယ်။ထရမ့်ရဲ့အခွန်ဆောင်ဆရွက်စရံအစ်စ်အမှန်တွေကိုသတင်းစာကဖော်ပြခြင်းမရှိပေမဲ့အဲ့ဒီအခွန်ဆရွက်စရံတွေကိုလက်လက်မီတဲ့သူစီကရတဲ့သတင်းအချက်အလက်တွေကိုသတင်းစာကအသုံးပြုထားတာပါ။အဲ့ဒီကာလအတွင်းထရမ့်အရှုံးပေါ်ခဲ့တဲ့ငွေအများစုဟာသူ့ရဲ့အဓိကစီးပွားရေးလုပ်ငန်းတွေဖြစ်တဲ့ဟိုတယ်တွေ၊ကာစီနို၊လောင်းကစားရုံတွေနဲ့လူနေတိုက်ခန်းတွေစီကဖြစ်ပါတယ်။ဒါအပြင်လေကြောင်းလိုင်းတခု၊ကြေးစားဘောလုံးအသင်းတွေနဲ့အိမ်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေကယင်းနေမြို့နာမှုတွေစီကလည်းပါဝင်ပါတယ်။ထရမ့်ရဲ့စီးပွားရေးလုပ်ငန်းမှာယင်းနေမြို့နာကြတဲ့သူတွေနဲ့ဘဏ်တွေစီကဝင်လာတဲ့ငွေအများစုနဲ့ ဲ့အဲဒီကာလအတွင်း Trump စိန်ကြကြဆက်ပြီးတော့နေနေတာဖြစ်တယ်လို့လည်းသတင်းစာကပြောပါတယ်သူ့အဖေရဲ့ချမ်းသာကြွယ်မှုအပေါ်မှာလည်း Trump ကမိခိုခဲ့ရတယ်လို့သတင်းကဖော်ပြပါတယ်။စီးပွားရေးလုပ်ငန်းတွေကနေငွေအမြောက်များဆုံးရှုံးခဲ့တဲ့သူတွေကိုဝင်ငွေခွန်ထမ်းဆောင်ခွင့်ကင်းလွတ်ခွင့်ပေးထားတဲ့အမေရိကန်ဥပဒေကြောင့်ဘယ်ဥပဒေကိုမှ Trump ချိုးဖောက်ခဲ့ခြင်းမရှိတာကိုလည်းတွေ့ရပါတယ်။သတင်းစာကဖော်ပြချက်နဲ့ပတ်သက်လို့တော့သမ္မတအမီရိုစီကတုံ့ပြန်ချက်တော့ထွက်မလာသေးပါဘူး
။အမေရိကန်နောက်ပိုင်းကော်လိုရာဒိုပြည်နယ်ကကျောင်းတယောက်မှာမနေ့ကကျောင်းသား2ယောက်ရဲ့ပြစ်ခတ်မှုကြောင့်တန်းဖို့တယောက်သေဆုံးပြီး6ယောက်ဒဏ်ရာရတဲ့ကြောင်းအာနာဝနီကပြောပါတယ်။ဒီနေ့မျိုးတော့ Denver Town ဘက်က Highlands Ranch Stem ကျောင်းဝင်းထဲကနှစ်နေရာမှာပြစ်ခတ်မှုဖြစ်ခဲ့တာပါပြစ်ခတ်မှုဖြစ်ပွားကြောင်းတရင်ရပြီးမြင်းနှစ်ပိုင်းအတွင်းမှာပဲလွန်ကျွေးတပ်ဖွဲ့ဝင်တွေကျောင်းကိုရောက်သွားခဲ့ကြပြီးမတင်ငါသူနှစ်ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းအခင်းဖြစ်ရာ Douglas Kane ရဲတပ်ဖွဲ့ကြီးကတိုနီ Sparlock ကတရင်နောက်တွေကိုပြောပါရယ်ဖမ်းဆီးလိုက်သူ2ဦးနဲ့2ဦးကအသက်18နှစ်အရွယ်ဖြစ်ပြီးနောက်2ဦးကတော့အသက်မပြည့်သေးသူ2ဦးဖြစ်တဲ့အကြောင်းနဲ့သူတို့ကျောင်းရဲတပ်ဖွဲ့ကအရင်ကမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါပြစ်ခတ်မှုတရင်ကြောင်းအပြည့်လွှားရောက်လာကြတဲ့မိဘတွေကိုတော့အနည်းနာကနားနေဆောင်မှာထားပြီးဘေးလွရာခေါ်ထုတ်လာတဲ့ကျောင်းသားတွေကိုပြန်ပေးခဲ့ပါတယ်။သမ္မတအင်ပြူတော်ကတော့ပြစ်ခတ်မှုဖြစ်ရာဒေသခံအသံဝိုင်းနဲ့စုံစမ်းစစ်ဆေးနေတဲ့လုံခြုံရေးတောင်ရှိသူတွေကိုအားပေးစကားပြောကြားခဲ့ပါတယ်။
တောင်အာဖရိကနိုင်ငံသားတွေဟာအထွေထွေရွေးကောက်ပွဲမှာမဲပေးနိုင်ရေးမဲယုံတဲ့အပြင်ဘက်မှာဗိုလ်ထုတ်တွေကတန်စီဆောင်ဆိုင်ခဲ့ကြပါတယ်။နိုင်ငံမှာနှစ်နဲ့ချီကြအောင်စီးပွားရေးတွေကျဆင်းပြီးတော့အကျင့်ပြတ်ချဆောင်မှုတွေမြင့်တက်နေတဲ့အချိန်မှာရွေးကောက်ပွဲကျင်းပတာပါ။ဒီရွေးကောက်ပွဲဟာလွန်ခဲ့တဲ့25နှစ်ကလူမျိုးရေးခွဲခြားမှုတွေပပျောက်ခဲ့တဲ့အချိန်ကလေးကအုပ်ချုပ်လာတဲ့ ANC ပါတီနဲ့လက်ရှိသမ္မတ Gary Ramaphosa အပေါ်လူရုရဲ့ထောက်ခံမှုကိုစံသပ်မဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။နိုင်ငံတွင်အလုပ်လက်မဲ့နှုန်းတွေ28ခန့်ရာခိုင်နှုန်းအထိကျဆင်းပြီးတော့အကျင့်ပြတ်ချစားမှုအရှုပ်တော်ပေါ်ရင်းကြောင့်သမရဟောင်း Jacob Zuma မနစ်ကအာဏာလှည့်လို့ခရပြီးလူကြိုက်များတဲ့ ANC ပါတီရဲ့ပုံရိပ်တွေလည်းကျဆင်းလာခဲ့ရတာဖြစ်ပါတယ
်ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဘက်ကသတင်းဆောင်ပါတွေစက်တိုက်နားဆင်နိုင်ပါပြီရှင်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြတ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲကအဓိကခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြပြီးဒီဆွေးနွေးချက်တွေကိုအစီရင်ခံစာတစ်စောင်ပြုစုဖြန့်ဝေသွားမှာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီဆွေးနွေးပွဲဖွင့်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘာသာရေးပြပခါတွေမဖြစ်ပွားအောင်တားဆီးကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးအတွက်ဘာသာပေါင်းစုံငင်းချမ်းရေးငင်းချမ်းမြစ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲကိုမေလ9ရက်ကနေ10ရက်နေ့အထိနေပြည်တော်တင်ကဟဟိုတယ်မှာနှစ်ရက်တာကျင်းပတာဖြစ်ပါတယ်။မေလ9ရက်နေ့ဆွေးနွေးပွဲဖွင့်ပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့အမှစကားပြောကြားရမှာအခုလိုတိုက်တွန်းထားပါတယ
်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့လူမျိုးပေါင်းစုံတို့ရဲ့မတူကွဲပြားတဲ့ဘာသာအချင်းချင်းအပြန်အလှန်နားလည်ယုံကြည်မှုများသရှိပြီးတည်ငြိမ်အေးချမ်းတဲ့လူနေမှုဘဝကိုမြင့်တင်ဖို့ဘာသာရေးပဋိဖက်ကများမဖြစ်ပွားအောင်ကာကွယ်တားဆီးဖို့ပဋိဖက်ကကြောင့်ဒုက္ခရဲ့မှုရောက်နေသူတွေကိုအပြည့်အဝကူညီဆောင်လျှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများမှာမိမိတို့ယုံကြည်ကိုးကွယ်ရာဘာသာတရားရဲ့တုန်တင်ဆုံးမချက်များနဲ့အညီအပြန်အလှန်လေးစားမှုနဲ့ဥပပေါင်းဆောင်ရွက်ချဖို့ကိုတိုက်တွန်းလိုပါတယ်
မြန်မာနိုင်ငံငင်းချမ်းမြစ်တာအဖွဲ့နာယကကာဒီနယ်ချားလ်စ်ဘိုငင်းချမ်းမြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်ဆွေတို့လည်းအဖွဲ့အမှားစကားပြောကြားခဲ့ကြပါတယ်ဒီကနေ့မေလ10ရက်နေ့အစည်းအဝေးပြီးဆုံးချိန်မှာတော့ငင်းချမ်းမြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်ဆွေကယခင်နှစ်ပထမအကြိမ်ဆွေးနွေးပွဲကအတိုင်းခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြောင်းပြောပါတယ
်ဆွေးနွေးပွဲကတော့ကျွန်တော်တို့ topic ၅ခုနဲ့ကျွန်တော်တို့ discussion လုပ်ပါတယ်နော်မနေ့ကညနေနောက်ဒီနေ့မနေ့တော့အဲ့ကပ္ပင်းကူရဲ့ result တွေကိုကျွန်တော်ပြန်သူ့ပေါင်းပြီးတော့ဆွေးနွေးပြီးတော့ coacher report ကျွန်တော်ထင်တယ်တပတ်လောက်တင်ထွက်ပါလိမ့်မယ် report ကတော့ကောင်းစဉ်၅ခုကတော့အရေး passport မျိုးကကောင်းစဉ်၅ခုပဲကျွန်တော်ဆက်လက်ဆွေးနွေးကြပါပညာရေးရဲ့နောက်တော့လူငယ်ရေးရာရဲ့နောက်ပြီးတော့အမျိုးသမီးရေးရာရဲ့တိုင်းသားလူငယ်စုတွေရဲ့အခွင့်အရေးနဲ့တာဝန်များရဲ့နောက်ပြီးတော့ရခိုင် issue ပေါ့နော်ရခိုင်ရဲ့ diversity တို့အဲ့၅ခုကိုကျွန်တော်အုပ်စုခွဲပြီးတော့ဆွေးနွေးတော့
ပထမအကြိမ်ဘာသာပေါင်းစုံငင်းချမ်းရေးဆွေးနွေးပွဲကို2018ခုနှစ်နိုဝင်ဘာလ21ရက်နေ့ကနေ22ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့စဉ်ကပညာရေးကဏ္ဍလူငယ်များနဲ့ထိတွေ့ဆက်ဆံရေးနဲ့ကလေးတငယ်ကာကွယ်စောင့်ရှောက်ရေးကဏ္ဍ အမျိုးသမီးများရဲ့စွမ်းရည်မြင့်တင်ရေးနဲ့ဒန်းဒူပါဝင်ခွင့်ဆိုင်ရာကဏ္ဍတန်ရင်သားလူမျိုးစုတွေအားလုံးနဲ့လူနည်းစုအဖွဲ့အစည်းတွေအတွက်ဒန်းဒူအခွင့်အရေးနဲ့တာဝန်ယူမှုတာဝန်ခံမှုကဏ္ဍရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကိုပိုင်လက္ခဏာအထောက်အထားမတူကွဲပြားမှုတွေနဲ့တမေဝကျစိန်ခေါ်မှုများကဏ္ဍစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ် ဒီကောင်းစဉ်တွေကိုအစီရင်ခံစာပြုစုပြီး Religion for Peace ငြိမ်းချမ်းမြတ်တာအဖွဲ့ဝင်နိုင်ငံပေါင်း90ကုလသမဂ္ဂမြန်မာနိုင်ငံရှိတပ်တမန်တွေနဲ့အစိုးရဌာနဆိုင်ရာတွေကိုဖြန့်ဝေခဲ့တယ်လို့ဒီအစီရင်ခံစာပါအကြံပြုချက်တွေကိုအကောင်အထည်ဖော်ဖို့ကော်မတီတွေဖွဲ့ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်
ကောင်းတဲ့နဲ့ကြောင့်ဆွေးနွေးတာညနေငါမှာပြည်ဝအဖြစ်နေတဲ့ဧရိယာတွေမှာမြို့သားပြန်လည်တင်ပြမှုမရှိဘူးငញ្ញန်ရေးမရဘူးကြောင့်ပေါ်ပေါက်နေတဲ့အခက်အခဲတွေပေါ်ထွက်တာပေါ့နော်ဒါတွေဒီပြဿနာတွေကိုကျွန်တော်မဖြေရှင်းနိုင်ပဲနဲ့တော့ငញ្ញန်ရေးအကြောင်းပြောလို့မရနော်ငញ្ញန်ရေးဒေသကြီးကိုကျွန်တော်ဘာသာရေးကောင်းဆောင်နေနေနဲ့ဒီကိုလှုပ်ပါတယ်လှုပ်ပါဆိုတာတဲ့
ပြုတ်တုတ်တဲ့မှုကိုပူပေါင်းပြီးတော့ဆောင်ရွက်ကြဖို့ဆိုတဲ့အားဖြင့်အဲ့လိုဒီကနေ့သွားတာလက်ရှိကျင်းပပစ္စည်းတဲ့ဆွေးနွေးဝိုင်းမျိုးကိုနှစ်ထောင်နှစ်ဆယ်မလာအထိဆောင်ရွက်ဖို့ရှိနေပြီနောက်တစ်ကြိမ်ကိုလာမယ့်နိုဝင်ဘာလလယ်မှာဆောင်ရွက်မှာဖြစ်ပါတယ်
ကိုမိုးဆောင်စူးစီးတင်ပြခဲ့တာပါရှင်အခုရိုက်တာသတင်းတောက်ကိုဝါလုံးရဲ့ဇနီးနဲ့ဆက်သွယ်မိမြန်ထားတာကိုလည်းနားဆင်ရပါမယ်ရိုက်တာသတင်းတောက်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုလွှင့်ငင်းသက်သာခွင့်ပေးလိုက်တဲ့နိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုအထူးကျေးဇူးတင်ကြောင်းရိုက်တာသတင်းတောက်ကိုဝါလုံးရဲ့ဇနီးမှတ်ပန်းအီမွ
ုင်းမသိပဲဝမ်းတာတယ်ကိုကလေငကိုရလည်းဟိုအရင်အင်တာဗျူးတွေမှာတော့လည်းကိုဖြေဘူးတယ်ဘရောမထီမထိုးဘူးထီပေါက်တဲ့ဝမ်းတာမှုမျိုးလိုချင်လို့ဆိုပြီးတော့ဘဝမှာတစ်ခါမှတလောက်ဝမ်းတာတာကြုံခဲ့ဘူးအခုကတော်တော်ကိုဝမ်းတာတယ်မှာ
သူလွမြောက်လာတဲ့အပေါ်မှာဒီအမေရိကန်အခုဆိုရင်ဒုသမ္မတကိုယ်တိုင်ထုတ်ပြောတာဒီကုလသမဂ္ဂတူရေးမှုချုပ်ကိုယ်တိုင်ကဝမ်းမြောက်တယ်ပေါ့နော်တကယ်ကမ္ဘာထိပ်သီးခေါင်းဆောင်တွေပါဝင်တည်င်းလွတ်လပ်ခွင့်အတွက်ဝိုင်းဝန်းကြိုးပမ်းနေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းတော်တော်လေးကိုဝမ်းမြောက်ဝမ်းသာဖြစ်တဲ့နောက်နိုင်ငံကတည်င်းတွေမှာလည်းပေါ်ပြခံရတော့ဒီပေါ်မှာရောဒီပန်းအင်းနေနဲ့ဘယ်လိုမြင်လဲရှင
်ညီမကဒီနိုင်ငံကအတိုင်းဝိုင်းနေအကုန်လုံးဟိုဒီသူ့ရဲ့အပေါင်းအသင်းတွေရောသူတို့လွတ်မြောက်ဖို့ကြိုးစားပေးတဲ့လူတွေရောသူတို့လွတ်မြောက်လာတဲ့အတွက်ဝမ်းသာပေးတဲ့လူတွေရောအားလုံးတကယ်ကိုယဉ်နေရနေပြီးတော့ကျေးဇူးတင်တယ်ညီမတို့လည်းအဲ့ဒီအားတွေနဲ့ပဲရပ်တည်ခဲ့ရတာလေပြီးတော့ဟိုအခုဒီလူငင်းချမ်းသာပြီးရဲ့နိုင်ငံတော်သမရာကြီးရောနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ရောအကုန်လုံးကိုညီမတကယ်ကိုကျေးဇူးအထူးကိုတင်နေပါရဲ့ဟိုညီမတို့မိသားစုတွေကိုပြန်ဆောင်ကြီးခွင့်ပေးတဲ့အတွက်ကြောင့်ပေါ့နော်
အဲ့ကိုဘာလုံးလွမြောက်လာတဲ့နေပေါ့နော်သူတမီးကိုသူအခုမှသူတကွာတွေ့ရတဲ့ခါကျတော့တမီးရဲ့အဲ့တုံ့ပြန်တဲ့ပုံဘယ်လိုတွေ့ရလဲရှင
်အခုဒီလရဲ့နေဆိုရင်6လပြည့်မှန်ပါတယ်ဒီ6လပြည့်ရောမယ်ပေါ့နော်ဆိုတော့ကိုကအများအားစိုးရင်တာတခုရှိရဲ့သူ့ဖေနဲ့သူနဲ့တွေ့တဲ့အချိန်မှာတမီးလေးကဟိုသူ့ဖေပေါ်မှာစိတ်နေမှာဟိုအဲ့လိုမျိုးဖြစ်သွားလို့ရှိရင်သူ့ဖေစိတ်မကောင်းဖြစ်မှာကိုကအများအားတွေ့တယ်ဟိုအရင်တော့လည်းထောင်မှာတတမန်ကမ်းမှာတွေ့ရတဲ့ဟာတွေကကြတော့ဟိုအချိန်ကန့်တန့်နဲ့တွေ့ရတဲ့အခါကြတော့သူရဲ့ရင်းနှီးမှုကဟိုတိတ်ပြီးတော့ကိုယ်ကခံမှန်းလို့မရအောင်လေအဲ့လိုအမြဲတမ်းစိုးရိမ်နေတဲ့အရာလေးကအခုကြတော့ဟိုကိုစိုးရိမ်ပြမလို့တော့ဘောနော်အခုမလေးရဆိုရင်လွတ်လာလာခြင်းမှာပဲသူ့ဖေမျက်နှာလေးကိုကိုင်ပြီးသူကတေချာကြည့်နေတဲ့အခါကြတော့လေစိတ်မနေဘူးမှာရယ်သူ့သားဖားမယောက်ကိုမြင်ရတာကိုတကယ်ဟိုစိတ်ချမ်းသာတယ်
ဒီကိုဝါလုံးခုတည်င်းသမားအတယောက်အနေနဲ့ကိုဝါလုံးရက်တီချက်ကိုနိုင်ငံတကာကလည်းဒီစံပြအနေနဲ့ဂုဏ်ပြုခဲ့ကြတာဆိုတော့ကိုဝါလုံးလွတ်လာပြီးနောက်ပိုင်းသူဆက်လုပ်မဲ့အလုပ်တွေပေါ်မှာရောညီမအနေနဲ့ဇက်ပြီးပံ့ပိုးသွားဖို့ရောရှိပါလားရှင
်သူဝါဒနာပါတဲ့အလုပ်ကိုပဲသူရွေးချယ်ငကိုရဲကလည်းသူနဲ့ညီမစပြီးတော့တည်ရချင်းမာရီကသူကတည်င်းသမားဆိုတော့လေကိုကတော့သူဝါဒနာပါတာရဲ့အရာဆိုရင်တားမြစ်ဖို့ရည်ရချက်မရှိဘူး။လောလောဆယ်တော့အခုသူကြောင်းတက်မလား၊ဘာလုံးမလဲဆိုတဲ့ဟာတော့ညီမတို့လောလောဆယ်ဘာမှမတိုင်နေရသေးဘူး။ဝမ်းတာလုံးဖို့နေရတဲ့အဲ့အကြောင်းအရာလေးမရောက်သေးဘူးမှလည်းအဲ့လိုဖြစ်နေ
ရိုက်တာသတင်းတော်ကိုဝါလုံးရဲ့ဇနီးမတ်ပန်းအီမွန်ကိုမိုင်းချင်းနိုင်ငံဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုရင်အန်ဒီရဲ့လန်ဒီရဲ့ကင်ရှင်ရေးလှုပ်ရှားမှုအကြောင်းကိုလည်းပြောပြပေးပါဦးမယ်။ကုလသမဂ္ဂရဲ့ပြစ်စမအကြိမ်မြောက်ကမ္ဘာလုံးဆိုင်ရာရင်အန်ဒီရဲ့ကင်ရှင်ရေးရသက်တပတ်လှုပ်ရှားမှုအနေနဲ့မြန်မာနိုင်ငံရင်နဲ့လန်အန်ဒီရဲ့ကင်ရှင်ရေးအဖွဲ့ MORS ကရန်ကုန်မြို့အတွင်းခရီးသွားပြည်သူတွေနဲ့တွေ့ဆုံပြီးအသိပညာပေးတာရင်စည်းကမ်းလိုက်နာတဲ့သူတွေကိုလက်ဆောင်ပေးတာတွေနဲ့စီယုံလှုပ်ဆောင်ခဲ့ပါတယ်။ MORS ရဲ့လှုပ်ရှားမှုတချို့ကို VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီရသက်တပတ်အတွင်းမှာတကမ္ဘာလုံးတိုင်းတာနဲ့ရင်အန်ဒီရဲ့ကင်ရှင်ရေးဆောင်ရွက်နေတယ်လို့မြန်မာနိုင်ငံရင်လန်းအန်ဒီရဲ့ကင်းရှိရေးအဖွဲ့ MORS ကလည်းသူ့ရဲ့လှုပ်ရှားမှုကိုအေပီလာ6ရက်ကနေ8ရက်အထိရန်ကုန်မြို့တွင်းမှာ3ရက်တာလုံဆောင်ခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်တွေကိုအုပ်စု8စုခွဲပြီးဘတ်စကားပေါ်ကားဂိတ်ရင်မောင်းတွေမီးပွိုင်းနေလမ်းကူးသူတွေဂုံးကျော်တရာ3သူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာ MORS ရဲ့ပထမဆုံးအကြိမ်လှုပ်ရှားမှုမဟုတ်ပေမဲ့ရန်ကုန်တိုင်းအစိုးရရဲ့ပူးပေါင်းပါဝင်လာမှုကတော့ပထမဆုံးအကြိမ်ဖြစ်ပါတယ်။စီယုံလှုပ်ဆောင်ရေးနေရာမှာနီလန်းဟောင်းတွေကခွဲထွက်လုကင်တဲ့အတွက်အောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်း MORS အဖွဲ့ဝင်တဦးဖြစ်တဲ့ပါမုခဒေါက်တာအောင်သိန်းထေကပြောပါတယ
်ဒီစီစဉ်မှာအရင်အရင်လုပ်ခဲ့တဲ့ပေါ့နော်အစုဟိုပါပေါ့စီကံချိုးပေါက်တဲ့ကားတွေကိုအေးအေးယူမယ်လိုင်စင်သိမ်းမယ်တန်ငွေရိုက်တဲ့တမယိုးကြလုံနီးလုံခန့်နေနဲ့ဖွဲ့ထွက်ပြီးတော့ပေါ့ကျွန်တော်တို့တကယ်စီကံလိုက်နာတဲ့ယင်တွေစီကံလိုက်နာတဲ့ခီးတွေကိုကျွန်တော်တို့စုပေးတဲ့အနေနဲ့ပေါ့အမတ်တရားပစ္စည်းလေးတွေပေးတဲ့စနစ်ကိုကျွန်တော်ပြောင်းလဲပြီးတော့ကျင့်သုံးတာပါခင်ဗျာဒီလိုကျင့်သုံးခြင်းအပြင်အများပြည်သူတွေကလည်းပို့ပြီးတော့စိတ်ဝင်စားပြီးတော့အစီအစဉ်အတစ်တစ်ခုဖြစ်တဲ့အတွက်ဒီရင်းနဲ့အလန်းအနယ်ကင်းရှင်းရေးအတွက်သူတို့ပို့ပြီးပူပေါင်းဆောင်ရွက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ပြန်ပြီးစနစ်တကျဖြစ်ဖို့အချိန်ယူရပေမဲ့လည်းတဖြည်းဖြည်းအောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်းဒေါက်တာအောင်သိန်းထေကဆက်ပြောပါတယ
်ဥပမာအပြင်ကားတက်နေတယ်စနစ်တကျတက်ဖို့အတွက်ကျွန်တော်တိုင်းပြည်မှာအရန်အားနေပါတယ်တယောက်နဲ့တယောက်ဦးစားပေးဖို့လူမတက်ဖို့အရင်ရောက်တဲ့လူကအရင်တက်ခွင့်ရှိအောင်ဆောင်ရွက်ပေးဖို့ခီးတယ်တွေထဲမှာမတန်မစွမ်းတဲ့လူတွေနာမကျန်းတဲ့လူတွေဦးစားပေးဖို့ယဟန်တန်ဃာတော်တွေတိလရှင်တွေဦးစားပေးဖို့ဒါတွေကအမတန်မှအရေးကြီးတဲ့အချက်လက်တွေပါဒါမျိုးတွေကိုကျွန်တော်တို့မြို့သူမြို့သားများကလိုင်းနာကြင့်ကြံသွားရင်လူမှုပဝန်းကျင်ကနေထိုင်လို့ကောင်းလာတဲ့လူမှုပဝန်းကျင်ဖြစ်လာမှာပါခင်ဗျာ
မြန်မာနိုင်ငံကလမ်းတွေပေါ်မှာရင်းမတော်တဆမှုနဲ့နေတိုင်းလူ14ယောက်နှုန်းရန်ကုန်မှာ 1.6 ယောက်နှုန်းသေဆုံးနေပြီးတကဘာလုံးအတိုင်းနာလဲဆိုရင်တော့တနှစ်ကိုလူ 1.35 တန်းသိဆုံးနေကြတာဖြစ်ပါတယ်။ဒီနေ့လိုအစီအစဉ်တွေအပြင်လူတွေကြားထဲမှာထဲထဲဝင်ဝင်ပို့ပြီးတိလာဖို့အတွက်ဆိုရင်ပညာရေးရုပ်တံအစီအစဉ်တွေကိုလည်းလုပ်သွားဖို့ရှိကြောင်းဒါရိုက်တာခန့်လူကပြောပါတယ
်။နောက်ပိုင်းဆက်လုပ်မယ့်အစီအစဉ်တွေဆိုလည်းကျွန်တော်တို့ပညာပေးဇက်လန်တို့လေးတွေရိုက်ပြီးတော့ဒီလို channel တွေရနေနေပြီးတော့ပုံမှန်အစီအစဉ်တွေနဲ့ထုတ်လွှင့်တင်ဆက်ပြီးတော့ဟိုထိထိရောက်ပေါ့နော်။ PP အစီအစဉ်လေးတွေကြည့်ရင်လည်းခုနပေးသက်အယောက်တရာမှာ20ရာခိုင်နှုန်း30ရာခိုင်လုံးလောက်ပဲဖြစ်ဖြစ်ကြီးပြစ်သွားရင်လည်းဒါလေးတွေကိုကောင်းထဲမှာနည်းနည်းဆွဲဝါပြီးတော့ဟိုလိုက်နာကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အကျိုးရှိမယ်လို့တော့ထင်ပါတယ်ခင်ဗျအဲ့ဒါကြောင့်ဒီလိုလှုပ်ရှားမှုလေးတွေလှုပ်ဖြစ်တာပ
ါရန်ကုန်တိုင်းအစိုးရရဲ့ပူးပေါင်းပါဝင်မှုနဲ့ရန်ကုန်တိုင်းရင်အန်ရဲ့လမ်းအန်ရဲ့ကင်းရှင်းရေးကော်မတီ YRRSC ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ Sue Foundation အရက်ဘတ်အဖွဲ့ MORS နဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပူးပေါင်းလှုပ်ဆောင်ကြတာဖြစ်ပါတယ်
ကိုယ်စားထက်ပြပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးတာဝန်ရှိသူတွေ2016ရွေးကောက်ပွဲမှာရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိနဲ့တရားစီရင်ရေးဘော်သမ္မတထရမ့်ကနှောက်ယှက်ဟန်တားခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းတွေ့ရှိချက်တွေကိုဘလို့ရှေ့ဆက်ဆောင်ရွက်မယ်ဆိုတာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားသဘောထားကွဲနေကြပါတယ်။စုံစမ်းမှုအစီရင်ခံစာအရသမ္မတဘက်ကပြစ်မှုကျူးလွန်ခဲ့တဲ့လို့ရမတွေ့ဘူးလို့ရီပပ်ဘလစ်ကန်ခေါင်းဆောင်တွေကပြောနေပေမဲ့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေဘက်ကတော့ရွေးကောက်ပွဲမှာနှောက်ယှက်ခဲ့တဲ့ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုတွေကိုအဆုံးသတ်လို့မရသေးဘူးလို့ပြောနေကြပါတယ်။ VOA သတင်းတောက်စလာတီကာဟုတ်ကဲ့သတင်းလွှာကိုမဆုမြတ်မွန်ကတင်ပြပါမယ်ရှင်။
လွှတ်တော်ကနေသမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲနိုင်လောက်တဲ့အမှုတွေကို2016သမ္မတရွေးကောက်ပွဲစည်းရုံးမဲဆွယ်စဉ်ကကျူးလွန်ခဲ့တယ်လို့အထက်လွှတ်တော်အမတ် Elizabeth Warren အပါအဝင်ဒီမိုကရက်ထိပ်တန်းလွှတ်တော်အမတ်တချို့ကပြောနေကြပါတယ
် The information that has been given to us in the Mueller report clearly constitutes
အလွှတ်တော်ကနေတရားစွဲတဲ့လုပ်ငန်းစဉ်တွေကိုစတင်နိုင်ဖို့လုံလောက်တဲ့အချက်အလက်တွေမူလရဲ့အစီရင်ခံစာထဲမှာရှင်းရှင်းလင်းလင်းတွေ့ရပါတယ်
အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သမ္မတကိုတရားစွဲတဲ့အတွက်အရင်တည်းကသဘောထားကွဲနေတဲ့နိုင်ငံမှာအခြေအနေပိုဆိုးသွားမှာဖြစ်တယ်လို့သမ္မတထရမ့်အပေါ်ထောက်ခံသူတွေပို့ပြီးခိုင်မာသွားလိမ့်မယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံရေးအမျက်ထွက်နိုင်တာမို့သမ္မတကတော့
သူ့ကိုတရားမစွဲဆွဲအောင်စွပေးနေတယ်လို့လည်းဆိုပါတယ
် Trump is goading us to impeach him. That's what he's doing. Every single day he's just like taunting because he knows
သူ့ကိုတရားမစွဲဆွဲအောင် Trump ကစွပေးနေပါတယ်နေ့တိုင်းလည်းထိကပားကြီးကပားပြောပြီးတော့မခံချင်အောင်လုပ်နေပါတယ်အဲ့ဒီလိုလှုပ်ရင်နိုင်ငံထဲမှာသဘောထားတွေတိတ်ကွဲကုန်မယ်ဆိုတာကိုသူကသိပါတယ်။ဒါပေမဲ့ဒါကိုသူကဂရုမစိုက်ပါဘူး။သူ့အပေါ်ထောက်ခံသူတွေပို့ပြီးတော့ခိုင်မာအောင်လှုပ်ချင်တာကိုပဲသူကသိပါတယ်။နိုင်ငံရေးတိတ်ဆန်လွတ်ပါတယ်။ဒါကြောင့်ကျမတို့ကနိုင်ငံရေးအရသူ့ကိုတရားစွဲလို့မရသလိုနိုင်ငံရေးကြောင့်ပဲတရားမစွဲလို့လည်းမရပါဘူး။အမှန်တရားကဘလို့ဖြစ်လာမလဲပဲစောင့်ကြည့်ရမှာပါ
။တရားရေးဌာနကနေလွှတ်တော်ကိုပေးတဲ့မော်လာရဲ့အစီရင်ခံစာကထိရှာလွယ်တဲ့အချက်အလက်တွေကိုဖုံးကွယ်ဖယ်ရှားထားတာပါ။ရှေးနေချုပ်ဝီလျံဘားကလည်းအောက်လွှတ်တော်တရားရေးကော်မတီမှလာရောက်ထွက်ဆိုဖို့စင့်ခေါ်မှုကိုမလိုက်နာခဲ့ပါဘူး။သမ္မတထရမ့်ကလည်းဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်ရဲ့စင့်ခေါ်မှုမှန်သမျှကိုမလိုက်နာရအောင်လှုပ်သွားမယ်လို့ပြောနေပါတယ်။ Republican ခေါင်းဆောင်တွေကလည်းမော်လာရဲ့စုံစမ်းမှုကအဆုံးသတ်သွားပြီလို့ပြောကြားနေပါတယ်
။ This investigation went on for 2 years.
မင်းတောင်ကြားခဲ့တဲ့စုံစမ်းမှုအခုတော့အဆုံးသတ်သွားပါပြီ
။အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell အင်္ဂါနေ့ကပြောခဲ့တာပါ။အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ဒါကိုလက်မခံပါဘူး
။375 former federal prosecutors looked at the Mueller report.
မူလာရဲ့စီရင်စာပေါ်မှာအရင်အစိုးရပြောင်စုရှင်းနေ385ယောက်ကလိလသုံးသပ်ပြီးတော့သမ္မတရဲ့လုပ်ရဟာကြီးလေးတဲ့ပြစ်မှုမြောက်တယ်။တရားစီရင်ရေးကိုနှောက်ယှက်ရရောက်တယ်လို့လူသိရှင်ကြားပြောကြားခဲ့ကြပါတယ်။တကယ်လို့သူဟာသမ္မတဖြစ်မနေဘူးဆိုရင်အဲ့ဒီအစိုးရရှိနေတွေကသူ့ကိုတရားစွဲဖို့အကြံပြုကြမှာဖြစ်ပါတယ်
။သမ္မတဟောင်းရစ်ချတ်နစ်ဆန်တို့ကဝါတာဂိတ်ပြဿနာနဲ့ပတ်သက်လို့သူ့မှာအပြစ်ရှိတယ်ဆိုတာဖော်ထုတ်ဖို့အချိန်ယူခဲ့ရတာကိုဒီမိုကရက်ခေါင်းဆောင်တွေကထောက်ပြကြပါတယ်
။ That moment of truth came after months and months and months of investigation.
စုံစမ်းမှုတွေကိုလရည်နဲ့ချီးပြီးတော့လှုပ်လာခဲ့ပြီးမှအမှန်တရားပေါ်ပေါက်လာခဲ့တာပါ။အမှန်တရားကလည်းရှင်းရှင်းကြီးကိုပေါ်လာတော့တာပါ။
American Democracy မှာအနာထိန်ကြီးဖို့တာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ရက်တွေထိခိုက်အောင်သမ္မတကလုပ်နေတယ်လို့ဒီမိုကရက်အမတ်တွေကဆက်ဆွဲနေကြပါတယ်။သမ္မတဘက်ကလည်းဒီမိုကရက်တွေဟာနိုင်ငံရေးရည်မှန်းချက်နဲ့သူ့ရဲ့သမ္မတသက်တမ်းနှစ်နှစ်ကိုစုံစမ်းမှုနဲ့အချိန်ဖြုန်းခဲ့တယ်လို့ပြောနေပါတယ်ရှင်
။မဆွေမြတ်မောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်နေမှာတော့လူလူချမ်းမာရေးမြမရေးတုံသက်ချက်နဲ့အားကစားသတင်းလွှာတွေနာဆင်ကြရဖို့ရှိပါတယ်ရှင်။အခုပုဒ်ထူးနေညနေပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦးမရှင
်။ပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမြို့ကဖျားချောင်းပြင်ပမှာဒီနေ့စောပိုင်းပောက်ကွဲမှုဖြစ်ရာကလူရှိဦးထက်မနည်းသေဆုံးပြီး20ရောက်တန်းရရသွားပါတယ်။ဖျားချောင်းဝင်ဝအနီးရပ်ထားတဲ့ရဲကားစင်းကိုပြစ်မှတ်ထားဝင်ရတဲ့တိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးတဲ့အကြောင်းနဲ့အခင်းဖြစ်ရာပန်းချက်ပြင်းနဲ့စုံစမ်းရေးအရာရှိချုပ်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ1985ခုနှစ်1994ခုနှစ်အတွင်းသူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာ1ဘီလီယံကျော်ဆုံးရှုံးခဲ့တဲ့အကြောင်းအဲဒီစနစ်တာကာလအတွင်း၈နှစ်အတွက်အစိုးရစီကနေအခွန်ကင်းလွတ်ခွင့်ရခဲ့တဲ့အကြောင်းအမေရိကန်ကနယူးယောက်တိုင်းသတင်းစာကြီးကမနေ့တုန်းကပဲဖော်ပြလိုက်ပါတယ်။သမ္မတထရန့်ကတော့သူကကိုယ်ပိုင်စွမ်းစားနဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်လာသလိုအပေးအယူလုပ်တဲ့နေရာမှာဆရာဆူဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လည်းခွန်မှတန်းတွေအရလုပ်ငန်းတွေမှာရှုံးပေါ်တဲ့အကြောင်းပေါ်ထွက်လာတာလည်းဖြစ်ပါတယ်။အမေရိကန်နောက်ပိုင်းကော်လိုရာဒိုပြည်နယ်ကကျောင်းတရားမှာမနေ့တုန်းကကျောင်းသားနှစ်ယောက်ရဲ့ပြစ်ခတ်မှုကြောင့်အတန်းဖော်တယောက်သေဆုံးပြီး၈ယောက်ဒဏ်ရာရတဲ့အကြောင်းအာနာဘိုင်နေကပြောပါရယ်ပြည်နယ်မြို့တော်ဒါဗာတောင်ဘက်က Highlands Ranch စတန်ကျောင်းဝင်းထဲကနှစ်နေရာမှာပြစ်ခတ်မှုဖြစ်ပွားရာကထိခိုက်သေဆုံးခဲ့ကြတာပါနိုင်ငံတော်လျှော့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နှံခုနှစ်ကြာခံနေရတဲ့ရိုက်တာသတင်းတော်ကိုအောင်လုံးနဲ့ကိုကျော်စိုးတို့သမရရဲ့လုံငင်းချင်းတော်ကိုအမိန့်နဲ့လွတ်မြောက်လာတဲ့အပေါ်အမေရိကန်သမရအင်ပြူတော်ကကြိုဆိုလိုက်ပါရယ်2019ဒီဇင်ဘာလကလေးကရပ်ပေါင်း900ကျော်ဖမ်းဆီးခံခဲ့ရပြီးနောက်အခုခါမိသားစုနဲ့ပြန်လည်စုံစည်းဝင်ရခဲ့တဲ့အပေါ်ဝမ်းမြောက်မိတဲ့ကြောင့်မနေ့တုန်းကပဲအင်ပြူတော်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာလည်းဖြစ်ပါရယ
်မေလ၈ရက်ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါရယ်ရှင်အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရယ်ရှင် VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington. From Washington.